င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်အချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ပထမအဦးဆုံးဖော်ပြပေးမယ့်သောရရှင်ရဲ့အစာကတော့ကိုအေးဝင်းရဲ့အစာဖြစ်ပါတယ် VOE ကိုသူနားဆင်လာခဲ့တာ10နှစ်သားလောက်ထဲကပါဆိုပြီးတော့ဒီသောရရှင်ကရေးထားပြီးတော့အဲ့ဒီခါလည်းနားဆင်ခဲ့တယ်ဆိုပေမဲ့အစာကိုတော့အခုမှအရေးပြစ်တယ်ဗျာတဲ့ဥထောင်းတို့လက်ထက်ခဲကအစီအစဉ်တွေကိုနားဆင်ပါတယ်အစီအစဉ်အားလုံးနှိပါကိုကြိုက်ပါတယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ပို့ပြီးတော့သဘောကျပါတယ်တဲ့ခေကိုထင်ဟပ်စေတဲ့အစီအစဉ်တစ်ခုလို့ပြောရင်လည်းရမယ်ထင်ပါတယ်ဝင်ပြီးတော့လည်းဆွေးနွေးကြပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကကြောက်ပတောင်းကဖြစ်ပါတယ်သူရဲ့ cell phone number ကိုလည်းထည့်ပေးလိုက်ပါတယ်နော်ဟုတ်ကဲ့ပါဓာတ်ရိုက်လေလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြတယ်ဆိုရင်တော့ကျမတို့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေမှာဘာတွေဆွေးနွေးမလဲဆိုတာတင်ကြပြီးတော့ဟိုအပတ်စဉ်ကြီးညာရပါတယ်နော်ဆိုတော့ကိုအေးဝင်းအနေနဲ့ဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကြီးညာတာကိုကြားလို့အဲ့ဒီအစီအစဉ်ရဲ့ဟိုဆွေးနွေးမယ့်အကြောင်းအရာကိုလည်းသဘောကျလို့ဝင်ပြီးတော့ဆွေးနွေးကြတယ်ဆိုရင်တော့ကျမတို့စီကိုဟိုအီးမေးလ်လေးတစ်ချက်ပဲဖြစ်ဖြစ်ပို့ပေးပါရှင်အဲ့ကြရင်ကျမတို့တယ်လီဖုန်းခေါ်ပါမယ် VOE အစီအစဉ်တွေကိုအခုလိုမျိုးနှိမ့်ရှင်လာများနားထောင်ပြီးတော့အားပေးလာခဲ့တယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ရှင်ကိုချောချောဆိုရင်သောရရှင်ကတော့သတင်းနဲ့ဆိုင်တဲ့အင်တာနက်လိုင်းတွေအခက်အခဲဖြစ်လို့ပါဆိုပြီးတော့စာရိုးလေးရေးလာပါတယ်။လူတို့အနေနဲ့ရရှိလာတဲ့သတင်းတွေကိုပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်။ဒီသောရရှင်ကအင်တာနက်အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုလိုက်ပါတယ်။ဟုတ်ကဲ့ပါ။ဒီသောရရှင်ပြောတဲ့ဒုတိယအကြောင်းကိုတော့ကျွန်မသဘောပေါက်ပါတယ်။ပထမအကြောင်းမှာတော့လူတို့အနေနဲ့ရရှိလာတဲ့သတင်းတွေပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်ဆိုတာဘယ်လိုမျိုးလဲဆိုတာဥပမာပြောပြပေးရင်တော့ကျမတို့နားလေသဘောပေါက်ဖို့လွယ်မယ်ထင်ပါရဲ့เนาะအခုလောလောဆယ်တော့သောရရှင်တောင်းဆိုချင်တာဘာလဲဆိုတာသိချာသဘောမပေါက်ပါဘူးအင်တာနက်အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုလို့အင်တာနက်အသုံးပြုနည်းကကွန်ပျူတာရှင်းမှာထိုင်မနေဘူးဆိုရင်တော့အဲ့ဒီအကြောင်းကိုလေးလိုင်းပေါ်ကနေသင်ခန်းစာထုတ်လွှင့်ပို့ချပေးဖို့တော်တော်လေးကိုခက်ခဲပါလိမ့်မယ်เนาะမဖြစ်နိုင်ဘူးလို့ပဲပြောရပါမယ်ရှင်အင်တာနက်သုံးပုံသုံးနည်းကတော့ဒီနှိစက်ရလူတွေစီကပြပေးရင်လည်းသုံးရင်းနဲ့အင်တာနက်ကတက်သွားတာကများပါတယ်။ဟိုလိုတင်တန်းနေတော့ရှိပါတယ်ရှင်။ဒါပေမဲ့လည်းဟိုကုနာကျမပြောသွားသလိုပဲကွန်ပျူတာရှေ့မှာအင်တာနက်ရှိတော့မှသိစားလက်တွေ့ထိုင်ပြီးတော့သင်ပြတော့မှအဆင်ပြေမှာဖြစ်ပါတယ်ရှင်။ဒီ VOA စနစ်ကိုနားဆင်ကြည့်ရှုအားပေးပြီးစာရေးလာတဲ့သောရရှင်တယောက်ကတော့ Facebook က VOA စာမျက်နှာပေါ်မှာစာရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့တင်ဆက်ပေးတဲ့ကဘာတလွားခေးသွားအစီအစဉ်ကိုကြည့်ရှုပြီးတော့အခုလိုစာလေးရေးလာတာပါ။ VOA အခုအမများခင်ဗျားတဲ့တခုလောက်တောင်းဆိုချင်ပါတယ်။ VOA ရဲ့တင်ဆက်မှုမှာကဘာတလွားခေးသွားကဘာဘောကအထင်ပေါ်ကျော်ကြားတဲ့နေရာကြီးခေါ်သွားပေးတဲ့အစီအစဉ်မှာဖျားပွင့်ခဲ့တဲ့နေရာကိုရောကျေးဇူးပြုပြီးတော့ခေါ်သွားပေးပါလို့ဒီသောရရှင်တောင်းဆိုလာပါတယ်။သောရရှင်ကိုပိုဖြစ်ပါတယ်ရှင်။ဟုတ်ကဲ့အစီအစဉ်တင်ဆက်ပေးတဲ့မတ်စုမြတ်မုံကိုပြောလိုက်ပါမယ်နော်။ကျွန်တော်ဆိုတဲ့သောရရှင်တယောက်ကလည်းစာရေးပြီးတော့သူသိချင်တာတခုကိုမေးလာတာပါ။
အကြံပြုလို့ဆိုတော့အခုလို VOA ကသတင်းပေးပို့မှုရဲ့ဓာတ်ရိုက်ကြည့်လို့လည်းရနေပြီအတန်ဖိုင်လဲနားဆင်နေရလို့ကျွန်တော်အရန်ကျေးဇူးတင်ပါတယ်တစ်ချိန်လုံးရေဒီယိုနဲ့နားထောင်ရတဲ့ဒုက္ခတစ်ခုတော့လွတ်မြောက်သွားပါပြီအရင်တုန်းကလို့မနဲ့ညအချိန်ကိုထိုင်ဆောင်စရာမလိုတော့လို့ပူတော်ကောင်းပါတယ်ဗျာအခုဟာတခုမရှင်းတာက www.voanews.com ပြီးတော့ဗာရိုက်ရမယ်မသိတဲ့ပြဿနာပဲကြံပါတော့တယ်ဒါလည်းအဆင်ပြေရင်ကူညီပါအောင်လို့မေတ္တာရက်ခံပါတယ်ဒီနေရာကနေမြန်မာပြည်ကသတင်းတွေပို့လို့ရတယ်ဆိုတော့အဆင်ပြေတာပေါ့ဗျာ VOA ဝိုင်းတော်သားများအားလုံးကျန်းမာစေကြောင်းဆုတောင်းပါတယ်မင်္ဂလာရှိတဲ့နေ့လေးတွေဖြစ်ပါစေဗျာ
ဟုတ်ကဲ့ပါဒီကိုကျော်နိုင်ကိုဖြည့်ချားပေးရမယ်ဆိုရင်တော့ www.voanews.com အဲ့ဒီလိပ်စာရဲ့အနောက်မှာ slash အင်္ဂလိပ်လို့ဆိုရင် slash မြန်မာလို့ဆိုရင်တော့မြင်းဆောင်လေးကိုပြောတာပါအဲ့ဒီမြင်းဆောင်လေးကိုရိုက်လိုက်ပြီးတော့မှ Burmese B-U-R-M-E-S-E လို့ရိုက်လိုက်တဲ့အခါမှာကျမတို့ရဲ့အင်တာနက်ပေါ်က VOA website ကိုရောက်နိုင်ပါတယ်ရှင်အဲ့ဒါကိုပြောတာပါလိပ်စာအပြည့်စုံက voanews.com/burmese ဖြစ်ပါတယ်အခုလိုမျိုး email ကနေစာရေးပြီးတော့ဆက်သွယ်ရင်လည်းအဆင်ပြေပါတယ်နော် VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်နောက်ပိုင်းမှာတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖျော်ဖြေပေးကြပါမယ်။ Richard Bladen သိဆိုထားတဲ့ဒီသတင်းလေးကို2015 February လကစတင်ထုတ်ဝေဖြန့်ချီတာဖြစ်ပြီးတော့လူများအားပေးမှုရတဲ့သတင်းဖြစ်ပါတယ်။ သူရဲ့ဘဝမှာကြုံခဲ့ရတဲ့မအောင်မြင်မှုတွေထိခိုက်နှိမ့်နာမှုတွေကြားကဇွဲမလျှော်ဘဲနဲ့ဆက်ပြီးတော့စ조사နိုင်မှုရည်ရွယ်ချက်နဲ့ Defy Song ဇွဲမလျှော်တဲ့조사ဆိုတဲ့သတင်းလေးရေးဆက်တာဖြစ်တယ်လို့တေးရည်သူ Richard Blatten ကပြောထားတာပါစိတ်သက်ခွန်အားပေးဆွမ်းနိုင်တဲ့ဒီသတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော် Like a small boat on the ocean sending big waves into motion like how a single word can make a heart open I might only have one match but I can make an explosion and all those things I didn't say were wrecking balls inside my brain I was screaming loud tonight can you hear my voice this time this is my fight song take back my Richard Blatten ဒီဆိုထားတဲ့ Fight Song ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မွေးနေ့တေးလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုဆက်ပြီးတော့တောရရှင်တယောက်အရင်ဖွင့်လာတဲ့စာကိုဆက်ပြောပြခြင်းပါတယ်ရှင်။လှိုင်းကမာရွတ်အင်းစိန်လမ်းမနပီနေထိုင်ကြတဲ့နားမခံနိုင်ကြတဲ့တောရရှင်များဆိုတဲ့တောရရှင်ရဲ့စာကိုဖော်ပြပေးပါမယ်။ဒီတောရရှင်က
မနက်၈နာရီကနေည၈နာရီထိရန်ကုန်နဲ့ရင်ကျော်ပိတ်ဆို့တာအများအသိပါခင်ဗျာ။ရင်ကျော်ပိတ်တာနဲ့ရင်မောင်းအများစုကသူတို့ရဲ့စိတ်ဖိစီးမှုကိုထွက်ပေါက်ရှာကြတဲ့အနေနဲ့ကောင်းကောင်းနဲ့တီးကြပါတယ်။ဟိုနေ့တီးကြတာကိုပြည်လန်းကဘာအေးဖျားလန်းလိုလမ်းကျယ်ဒီမှာထက်အင်းစိန်လန်းကန္နာလန်းစတဲ့လူနေတိုက်တန်းတွေနဲ့ကပ်နေတဲ့လမ်းနေနှဘေးမှာနေထိုင်ကြတဲ့ပြည်သူတွေနားမခံသာအောင်နေ့စဉ်ခံစားနေကြပါတယ်။ကာကြီးကားငယ်ဘောင်းစုံရဲ့ဒေါသတကြီးတီးကြတဲ့ဟွန်တန်တွေဟာအလွန်ပဲစိုးပါတယ်။အိန္ဒိယရဲ့အရှေ့တောင်အာရှနိုင်ငံတွေမှာနဲ့တခြားကမ္ဘာနိုင်ငံတွေရဲ့မြို့ပြတွေမှာကားဟုံးကိုအဆက်မပြတ်တီးကြံသလိုတီးခွင့်မပြုပါဘူး။ကျွန်တော်တို့မြန်မာနိုင်ငံသားရိုင်းဆိုင်တဲ့အပြုအမူကိုနိုင်ငံတော်ကခွင့်ပြုထားသလိုဖြစ်နေပါတယ်ဗျာ။ဒါကိုသက်ဆိုင်ရာမှာသိရှိအောင်တင်ပြပေးရပါခင်ဗျာ
။ကားဟုံးတွေတီးလွတ်လွန်လမ်းမင်းမှာနေထိုင်နေကြတဲ့အိန္ဒိယနားမခံနိုင်အောင်ဖြစ်ရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြောလာပြီးသူတို့အခက်အခဲကိုကိုချင်းစာကြည့်ကြပါဆိုပြီးတော့ပြောလာတာဖြစ်ပါလိမ့်ရှင်။၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတွေပင်စင်လာတာမရရှိတဲ့ကိစ္စကိုပြောပြချင်ပါတယ်။ဆိုပြီးတော့၆မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတူဖြစ်တဲ့ဦးလှမြင့်သန်းစာရေးလာတာဖြစ်ပါတယ
်။ကျွန်တော်တို့၆မြို့နယ်ထွေထွေရုံးမှာတပ်ပြစ်အငိမ့်သားယူထားတဲ့ဝန်ထမ်း၈ဦးရှိပါတယ်။အသက်ရွယ်လိုက်၂လကနေ၈လထိကြာမြင့်မှာဖြစ်ပေမဲ့ပင်စင်လာစာခံစားဝင်မရရှိသေးတဲ့တချို့သေဆုံးတချို့လေပြတ်တချို့လည်းကျန်းမာရေးချို့တဲ့ဖြစ်နေကြပါတယ်။လက်ရှိဝန်ထမ်းတွေလစာတိုးနေချိန်မိမိတို့အငိမ့်စားယူပြီးဝန်ထမ်းများအနေနဲ့ရရှိမဲ့ပင်စင်လစာကိုအားကိုးရတော့မှဖြစ်တာကြောင့်အငိမ့်စားလစာများအမြန်ရရှိနိုင်အောင်သက်ဆိုင်ရာကနေမျက်ညာထောက်ထားတော့အပြင်ဆောင်ရွက်ပေးသင့်ပါကြောင်းဗီဒီယိုကနေတစ်ဆင့်တင်ပြချင်ပါတယ်ခင်ဗျာ
ပင်စင်ယူပြီးကမှအရင်ကလောက်ခဲ့တဲ့လောက်ခလစာတွေအတွက်ပြန်ပြီးတော့ အစိုးရကပြန်ထောက်ပံ့တဲ့အငိမ့်စားလာစားတွေကိုအားကိုးနေရမယ့်သူတွေအတွက်လည်းထည့်သွင်းပြီးဖြည့်ဆင်းပေးပါဆိုပြီးဒီသောရရှင်အငိမ့်စားဝန်ထမ်းဦးလာမြင့်တန်း VOE ကတဆင်ပန်ကြားလာပါတယ်။ရှင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှလည်းရက်ချင်ပါတယ်။ဒီတောက်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးအလှည့်ပေးပါမယ်ရှင်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တေးတောင်းလာတဲ့သောရရှင်တရက်ကိုအလှည့်ပေးကြပါတယ်။ရွှေတိုးမောင်ဆိုတဲ့သောရရှင်ကညောင်လေးပင်မြို့နယ်လက်ပံဘူးရွာကအမေအဖေနဲ့ညီကိုမောင်နှမတွေအားလုံးနားဆင်ဖို့အတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတယ်။ဆိုပြီးတော့အစိုးရထုတ်ရင်တင်ရဲ့ကျယ်ရီစုံနဲ့ညတခြင်းလေးထုတ်လွှင့်ပေးပါတယ်။ကျွန်တော်အဝေးတနေရာမှာတာဝန်ထမ်းဆောင်နေလို့ဒီတခြင်းလေးကိုတောင်းရခြင်းဖြစ်ပါတယ်။ဆိုပြီးတော့သောရရှင်ရွှေတိုးမောင်ရေးလာပါတယ်။ဟုတ်ကဲ့ဒီတော့ဒီသောရရှင်တောင်းထားတဲ့တခြင်းလေးပဲဒီတစ်ပတ်ထုတ်လွှင့်ပေးကြပါရနော်။အဝေးတနေရာမှာတာဝန်ထမ်းဆောင်နေတဲ့ရွှေတိုးမောင်ရဲ့မိဘညီကိုမောင်နှမတွေအားလုံးနားဆင်ဖို့တောင်းဆိုထားတဲ့ထွေတဲ့ကျေရီစုံနဲ့ညဆိုတဲ့တခြင်းလေးကို VOA တိချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်ရဲ့အားလုံးရှင်လန်းဆက်နေကြပါစေ။
My Eternal Joy ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါ။